ကျောင်းဆန်းစုကြည်ပေါ်အကဒီမှုဆဆွဲချက်တွေကလာရောက်တော့သင်တန်းကျောင်းမြေယာမှုအတွက်ပဲဒီနေ့ဆက်စီခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကျောင်းဆန်းစုကြည်ကိုဆွဲထားတဲ့အကဒီလိုက်စားမှု၄မှုထဲကလာရောက်တော့စိုက်ပျိုးသံမွေပညာသင်တန်းကျောင်းစီမံကိန်းမြေနေရာတစ်ခုယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီမှုနှစ်ခုလုံးအတွက်နေပြည်တော်စီပင်သာရေးကော်မတီအမြဲတမ်းတွေ့ဝင်ဦးမြောင်ကတရားလူပြတသက်အနေနဲ့ထပ်ဆူခဲ့ပြီးဒေါ်စုရဲ့ရှေ့နေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါတယ်။လာရုံတော်စီမံကိန်းတွင်နေထိုင်ဖို့နေဆောက်လုပ်တယ်ဆိုပြီးဒေါ်စန်းစုကြည်တဦးတည်းကိုဆွဲထားတဲ့အာဂရီမှုနဲ့ဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အာဂရီမှုတို့ကတော့ဒီနေ့မှမစစ်ဆေးဖြစ်ခဲ့ပါဘူး။အာဂရီမှုတွေအတွက်နောက်တစ်ချိန်ရုံးချင်းကိုဒီဇင်ဘာ3ရက်ရှေ့တောက်ကြာနေ့ကိုသတ်မှတ်ထားခဲ့ပြီးအဲ့ဒီနေ့မှဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုတစ်ခုကိုလည်းစစ်ဆေးဖို့လုပ်မယ်လို့သိရပါတယ်။ဒေါ်စန်းစုကြည်ဟာဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေလက်ခံရခဲ့တယ်ဆိုပြီးဆက်ဆူထားတဲ့အာဂရီမှုမှာစစ်ကောင်စီဘက်ကတင်တဲ့တရားလူပြတပ်တွေနှူးကိုစစ်ခေါ်စစ်ဆေးပေးဖို့ရှိတယ်လို့တရားဝန်ကပြောထားပါဗျ။အဲ့ဒီမှုအတွက်ပဲဒေါ်စုရဲ့အင်ကူဒေါ်ဝဝေသန်းကိုတရားလူပြတပ်တွေအနေနဲ့ထွက်ဆိုဖို့တရားဝန်ဘက်ကစစ်ခေါ်မယ်လို့ပြီးခဲ့တဲ့ရုံးချိန်မှာပြောထားပေမဲ့လာမယ့်ဘက်ရုံးချိန်မှာစစ်ခေါ်မခေါ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိရသေးပါဘူး။ဒေါ်စန်းစုကြည်ရဲ့ရှင်းနေရအနေနဲ့အမှုစစ်ဆေးတာတွေနဲ့ပတ်သက်ပြီးဘယ်သူမှမပြောရဘူးလို့ပုံမှန်144နဲ့တားမြစ်ထားတာကြောင့်ကြားနာပွဲအသေးစိတ်တွေကိုတော့မေးမြန်းနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျ။